Republican သမ္မတလောင်းဒေါ်နယ်ထရမ့်အတွက်မဲဆွယ်စည်းရုံးမှုတွေမလုပ်တော့ဘဲလွှတ်တော်နှစ်ရက်လုံးမှလက်ရှိ Republican အမတ်အနေအများစုရထားတဲ့အခြေအနေပြောင်းမသွားရေးအတွက်ပဲအာရုံစိုက်နေကြတဲ့ Republican ပါတီဝင်တွေကို Trump ကထိုးနှက်ဝေဖန်ခဲ့ပါတယ်။လူမှုစစ်တမ်းတစ်ခုမှာပြိုင်ဘက် Democrat သမ္မတလောင်း Hillary Clinton ကဆယ်ကနန်းတာနေပြီးတော့သမ္မတရွေးကောက်ပွဲအနိုင်ရနေချိန်86ရာခိုင်နှုန်းရှိတယ်လို့နိုင်ငံရေးကျွမ်းကျင်သူတွေကပြောနေကြချိန်မှာထိပ်တန်း Republican တွေကသူတို့မနိုင်နိုင်တော့ဘူးလို့လက်ခံနေကြပုံရပါတယ်။အင်္ဂါနေ့တုန်းက Trump က Twitter လူမှုကွန်ရက်ပေါ်မှာတိုက်ခိုက်ရေးသားမှုတွေဇက်တိုက်လုပ်ခဲ့တာမှာအောက်လွှတ်တော်ဥက္ကဌ Paul Ryan ဟာတိတ်ပျော့ညံ့ပြီးတော့မထီရောက်တဲ့ခေါင်းဆောင်တယောက်ဖြစ်တယ်လို့ရေးသားခဲ့ပါတယ်။ပါတီရင်းဩဇာညောင်းသူတွေကသူ့အပေါ်လုံးဝမထောက်ခံရင်ရွေးကောက်ပွဲအနိုင်ရဖို့ခက်တယ်ဆိုတာကိုလည်း Trump ကအတိအမှတ်ပြုပါရယ်။မဲဆန္ဒရှင်တွေအပေါ်စော်ကားရရောက်တဲ့အပြောမျိုးတွေမကြာခဏပြောရတဲ့ Donald Trump ဘက်ကကာကွယ်မဲဆွယ်ပေးတော့မှာမဟုတ်ဘူးလို့ Mr. Ryan ကတင်းတင်းလာနေတော့က Republican လွှတ်တော်အမတ်တွေကိုပြောကြားခဲ့တာဖြစ်ပါရယ်။သူ့အပေါ်အနှောင်ဖွဲ့တွေကင်းလွတ်သွားပြီဖြစ်လို့ American အတွက်သူ့မဲဆွယ်ခြင်းတို့ဆွဲလို့ရသွားပြီလို့ Trump က tweet လုပ်ပါရယ်။ဒါအပြင် Democrat တွေက Republican တွေထက်ကိုတယောက်ပေါ်တယောက်အများကြီးသစ္စာရှိကြတယ်ဆိုတာအမြဲတမ်းသက်သေပြနေတယ်လို့လည်းဒေါ်နယ်ထရမ့်ကပြောပါတယ်။ကြော်ကြားသူတယောက်အနေနဲ့အမျိုးသမီးတွေကိုခွင့်မတောင်းဘဲလှုပ်ချင်တယ်လို့လှုပ်လို့ရတယ်လို့လွန်ခဲ့တဲ့17နှစ်လုံးကထရမ့်ပြောခဲ့တဲ့ဗီဒီယိုထွက်ပေါ်လာခဲ့ပြီးတဲ့နောက်ထိပ်တန်း Republican ပါတီဝင်တွေကသူဟာသမ္မတဖြစ်ဖို့မသင့်တော်ဘူးလို့ထုတ်ဖော်ပြောခဲ့ကြတာပါ။အခုလိုမျိုးထရမ့်ရဲ့ပြောဆိုမှုဟာမနှိမ့်ညွတ်စရာဖြစ်တယ်လို့လိမ်ပိုင်းဆိုင်ရာစော်ကားမှုလို့သမ္မတဥဘာမကမြင်ကြောင်းအင်မီရော်ကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်ရှင်။